နော်ဝေနိုင်ငံရဲ့မြို့တော်အော့စလိုမှာပြီးခဲ့တဲ့ဇူလိုင်လတုန်းကတက်ခတ်မှုနှစ်ခုပြုလုပ်ခဲ့ပြီးတော့လူပေါင်း89ယောက်ကိုတပ်ဖြတ်ခဲ့ပါတယ်လို့ဝန်ခံထားသူအန်ဒါစ်ဘရက်ဗစ်ဟာစိတ်ဖောက်ပြန်မှုမရှိကြောင်းတရားရုံးကဆုံးဖြတ်ပြီးတဲ့နောက်သူ့ကိုတောက်ကြနေမှာထောင်ဒဏ်22နှစ်အပြစ်ပေးလိုက်ပါတယ်။သူဟာလူတွေကိုအန္တရာယ်ရှိနေတုံးပဲလို့ယူဆရင်ထောင်ဒဏ်ကိုဆက်ပြီးတော့တိုးပေးနိုင်တယ်လို့လည်းဆိုပါတယ်။ရှေ့နေတွေကသူ့ကိုယူသွနေသူအဖြစ်သတ်မှတ်ဖို့တောင်းဆိုခဲ့ပေမဲ့တရားသူကြီးတွေအားလုံးကသူဟာစိတ်မှန်သူတစ်ဦးဖြစ်တယ်လို့ဆုံးဖြတ်ခဲ့ကြပါတယ်။ဘရက်ဗစ်ကတော့အော့စလိုမြို့အတွင်းအစိုးရအဆောက်အဦတစ်ခုနဲ့လူငယ်စခန်းမှာဘုံခွဲတိုက်ခတ်မှုနဲ့ပစ်ခတ်မှုတွေပြုလုပ်ခဲ့ပြီးတော့လူတွေတပ်ဖြတ်ခဲ့ကြောင်းဝန်ခံထားပါတယ်။သူ့ကိုစိတ်ပိုင်းဆိုင်ရာချွေးင်းမှုရှိမရှိစစ်ဆေးနေပြီးတော့အစီရင်ခံစာတစ်ခုကသူဟာစိတ်ပိုင်းဆိုင်ရာချွေးင်းချက်ရှိတယ်လို့ပြောထားပေမဲ့တခြားအစီရင်ခံစာအစီရင်ခံချက်တစ်ခုမှာတော့သူဟာစိတ်မှန်တယ်လို့ဆိုနေတာပါ Revica ပြစ်ဒဏ်စီရင်ခံရတဲ့အပေါ်အယူခံဝင်မှာမဟုတ်ဘူးလို့သူ့ရဲ့ရှင်းလင်းကပြောပါတယ်ခင်ဗျာ